မြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်ထဲမှာကြီးထွားလာနေတဲ့စစ်ရေးပဋိပက္ခတွေအဆုံးသတ်စေဖို့လွှတ်တော်ထဲမှာဒုတိယနေ့အဖြစ်ဆွေးနွေးရမှာတိုင်းရင်းသားတွေအပါအဝင်အရက်ဖက်ကိုယ်စားလှယ်တွေကတီးခြားလွတ်လပ်တဲ့လူပုတ်ကိုဒါမှမဟုတ်အဖွဲ့အစည်းတစ်ခုကနေဂျားဝင်စစ်ဆက်ဖို့တိုက်တွန်းခဲ့ပေမဲ့စစ်တပ်ကိုယ်စားလှယ်တွေကတော့ကချင်လက်နက်ကိုင်တွေရဲ့တိုက်ခိုက်မှုကိုအရင်ရက်ဖို့လိုတယ်လို့ပြောဆိုခဲ့ကြပါတယ်။ဒီလိုဆွေးနွေးမှုအပေါ်မှာကချင်လွတ်လပ်ရေးအဖွဲ့ KIO ဘက်ကရောဘယ်လိုသဘောထားရှိနေပါသလဲ။ဒီသတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့သတင်းတော့ကိုမိုးစော်ကပြောပြပေးပါရှင်
။ဟုတ်ကဲ့ဒီကနေ့ဆက်လက်ကျင်းပနေတဲ့ပထမအကြိမ်အမျိုးသားလွှတ်တော်စက်ထမပုံမှန်စည်းဝေးမှာမနေ့ကတင်သွင်းခဲ့တဲ့ပြည်ရင်းငင်းချင်းရေးနဲ့ပတ်သက်ပြီးထောက်ရငင်းချင်းရေးပေါ်ဆောင်နိုင်ဖို့နှစ်ဦးနှစ်ဖက်ယုံကြည်မှုရရှိမဲ့ခိုင်မာတဲ့အခြေခံမူတွေချမှတ်ပေးအဆိုကိုဆက်လက်ဆွေးနွေးနေပါတယ်။ဒီလိုဆွေးနွေးရမှာပါဝင်ဆွေးနွေးတဲ့လွှတ်တော်ကိုယ်စားလှယ်တွေကတွဲဆုံဆွေးနွေးအဖြေရှာရေးဆိုတာကိုအလေးထားတင်ပြခဲ့ကြသလိုတီချာလွတ်လပ်တဲ့လူပုတ်ကိုဒုမဟုတ်အဖွဲ့အစည်းတစ်ခုကနေဂျားဝင်စည်းစပ်ဖို့အဆိုကိုလည်းတင်ပြဆွေးနွေးတာတွေရှိခဲ့ပါတယ်
။အမြင်မတူတဲ့ဘက်နဲ့ပဲကိုယ်မြင်တဲ့ကိုတော့မှန်တယ်လို့ထင်ကြတာပဲဖြစ်ပါတယ်။တချို့ဖြည့်ရတယ်တခါတလေမှတက်ဆိုင်တဲ့လူချင်းတိုက်ရိုက်ဆွေးနွေးဖြေရှင်းလိုက်လို့အောင်မြင်သွားတာရှိနေပေမဲ့လို့ပြင်းထန်တဲ့အမြင်ကွဲတွဲမှုရှိတဲ့အခါတွေမှာကြတော့တိုက်ရိုက်တွေးဆမှုအဆင်မပြေတာရှိပါတယ်။အဲ့ဒီကမှာဂျာဝင်ဆောင်ရွက်ပေးကြရတဲ့လိုအပ်လာတာကျွန်တော်တွေ့ရပါတယ်
။ဒါကတော့မကွေးတိုင်းဒေသကြီးမဲဆန္ဒနယ်အမှတ်၄ကဥအောင်ကြည်ညွန့်ဆွေးနွေးတာဖြစ်ပါတယ်။ဒီလိုဂျာဝင်ဆွေးနွေးမဲ့လူပုဂ္ဂိုလ်သို့မဟုတ်အဖွဲ့အစည်းနဲ့ပတ်သက်လို့လဲသူကအခုလိုဆက်ပြီးတင်ပြပါတယ်
။ဒီလိုအောင်မြင်အောင်ဂျာဝင်ဆောင်ရွက်ပေးမဲ့ပုဂ္ဂိုလ်ဒါမှမဟုတ်အဖွဲ့အစည်းတစ်ခုဟာနံပါတ်၁ကနှစ်ဖက်ကလေးစားယူကြည့်ဖြစ်ရပါတယ်။နံပါတ်၂ကနှစ်ဖက်ရဲ့ဩဇာလွှမ်းမိုးမှုကင်းကြောင်းတန်တရားဖြစ်ဖို့မရှိတဲ့ဂျာနီသူဖြစ်ကြပါဘူး။နံပါတ်3ကနှစ်ဖက်လုံးရဲ့စိုးရိမ်တောကတွေကိုမျှတစွာအလေးနဲ့ထားပြီးတော့ကြားနာနိုင်တဲ့သူဖြစ်ဖို့လိုပါလေ။နံပါတ်4ကတွားတမန်ပြန်ရှိနေဆိုတဲ့သဘောမျိုးနဲ့စိစက်ညီနှံယူကျွမ်းကျင်လေးမှမရှိရမှာဖြစ်ပါလေ။နံပါတ်5ကတော့အများလေးစားကြည့်ကြည့်အားထားခြင်းဆိုတာဆွမ်းအားရှိတဲ့လူဖြစ်ရဖြစ်ပါတယ
်။မြို့သားလွှတ်တော်ရဲ့တက်မတော်သားကိုယ်စားလှယ်တဦးဖြစ်တဲ့ဗိုလ်မှူးဝင်းသိန်းကတော့ကချင်ပြည်နယ်အရေးနဲ့ပတ်သက်ပြီးအခုလိုဆွေးနွေးထားပါတယ်
။ပြည်ခက်ရဲစဲမှုဟာတက်မတော်တဦးတည်းမှတစ်ဖက်သက်ရက်ကြံရင်ဖြစ်ပါ။ KIO KIA ခေါင်းဆောင်များမှလည်းမိတိညီငယ်မစိုးမြမတက်မတော်ကထိုးစစ်ဆင်တိုက်ခိုက်ခြင်းမပြုရန်ရဲသားများကိုဦးတည်နေသည့်ကြီးရထားလန်းကားလန်းနှင့်တရားများမိုင်းခွဲခြင်းရဲစခန်းများဝင်ရောက်တိုက်ခိုက်ခြင်းကဲ့သို့ကျေပလုံငန်းများရက်တံပြရန်လွှတ်တော်မှအဆုံးဖြတ်မှတ်တမ်းကျင့်သင့်ပါတယ်ခင်ဗျာ PIO ကဘက်မှလည်းတသွေးမသိမ့်လက်ညာဆောင်ရွက်မှန်သာနိုင်မှသာလျှင်ရန်ပြည်ခြေတပ်ဖွံ့ဖြိုးတိုးတက်ရေးကိုအခြားဒေသရှိတိုင်းရင်းသားများနည်းတူဆောင်ရွက်ပေးနိုင်မှာဖြစ်ပါတယ်ရန်ပြည်ကြီးကြီးအေးချမ်းရန်ငင်းငယ်ဖော်ဆောင်တဲ့မလဲမသိလိုအပ်လာပါတယ်တဦးတည်းတဦးယုံကြည်မှုတည်ဆောက်ရပါမယ်ခင်ဗျာယုံကြည်မှုရရှိရေးအတွက်နှစ်ဦးနှစ်ဖက်တွဲဆုံဆွေးနွေးမှုများဆောင်ရွက်ရပါမယ်လုံးနေပဲတွဲဆုံဆုံဆောင်ရွက်ဖို့အတွက်အဖြစ်ခက်ရဲဆဲဖို့လိုပါတယ်။ဒါကြောင့် KIO ကဘက်မှလည်းအခြားဖွဲ့များဤသူအဖြစ်ခက်ရဲဆဲရေးသဘောတူလက်မှတ်ရေးထိုးပြီးနိုင်ငံရေးဆွေးနွေးပွဲများတွင်ပါဝင်ဆွေးနွေးသင့်ပါတယ်
။မနေ့ကဆွေးနွေးပွဲမှာတော့တိုင်းရင်းသားကိုယ်စားလှယ်အများစုကနိုင်ငံရေးအရာအဖြေရှာဖို့အကြံပြုဆွေးနွေးခဲ့ကြပေမဲ့အာဏာရပါတီနဲ့စစ်တပ်ကိုယ်စားလှယ်တချို့ကတော့ KIO KIA ကိုအင်အားသုံးနှိမ်နှင်းဖို့ဆွေးနွေးတာတွေလည်းရှိခဲ့ပါတယ်။အမျိုးသားလွှတ်တော်မှတင်ပြဆွေးနွေးတဲ့အချက်တွေအပေါ်မှာKIO ဘက်ကဘယ်လိုသဘောထားရှိပါသလဲ
အခုဒီလိုမျိုးဒီတိုက်ပွဲတွေပြင်းထန်တဲ့အချိန်မှာနှစ်ဖက်ဆွေးနွေးတာပဲပြောအောင်ဒီလိုနှစ်ဖက်ထဲနဲ့တော့ဘယ်လိုမှဒီဆွေးနွေးစရာလည်းအကြောင်းတော့မရှိဘူးဒါကြောင့်မို့ဂျားအဖွဲ့အစည်းတစ်ခုဟိုတပ်ပါတီတစ်ခုကတော့ပေါင်းရင်ဆောင်ရွက်ရမယ်ဆိုတဲ့ဟာကဒါအဖြေကတော့အဲ့လိုလမ်းကြောင်းတော့ရှိလာတယ်ခင်ဗျာဒါမဲ့ဒီအဲ့ဒီတပ်ပါတီဆိုတာဘယ်လိုဟာမျိုးအဖွဲ့အစည်းဖြစ်ရမလဲဘယ်လောက်ထိအမခံပေးနိုင်တဲ့ဟိုဂျားမှဘယ်လောက်ထိဖြန့်ဖြေးပေးနိုင်တဲ့အမခံချက်ဟိုတောင်ဝန်ခံပေးနိုင်တဲ့အဖွဲ့အစည်းဖြစ်ရမလဲပို့ကိုဖြစ်ရမလဲဆိုတဲ့ဟာတော့ဒါဆက်ပြီးတော့ဆွေးနွေးကြတော့ရှိတယ်ခင်ဗျာ။ဟိုလောလောဆယ်ဖြစ်နေတဲ့အခြေအနေပေါ်မှာသူတို့ဆုံးဖြတ်ချက်ချထားတာတော့ဟိုတွေ့ဆုံမှုကို UNFC ကပဲဦးစီးဦးဆောင်လုပ်ဆောင်သွားကြပါ။အဲ့မှာကျွန်တော်ကအဖွဲ့အစည်းဖွဲ့တရားလည်းကိုယ်စားလှယ်နဲ့ပါဝင်ပြီးမှပဲလူအပ်တဲ့တပ်နာကိစ္စအရရကိုနိုင်ငံရေးနိုင်ငံနဲ့ဖြစ်ရှင်းသွားမယ်ဆိုတဲ့ဟိုအမြင်ပါ။အဲ့လိုအမြင်နဲ့ပဲကျွန်တော်တပ်နာကိုညှို့နှဲသွားအောင်ပေါ့နော်။အဲ့လိုကျွန်တော်ဥစုတူထားရှိတယ်ခင်ဗျာ
ဒါကတော့ KIO ရဲ့ပြောရေးဆိုခွင့်ရှိသူဦးလာနံပြောသွားတာဖြစ်ပါတယ် လောလောဆယ်မှာတော့ကေအိုဌာနချုပ်အနီးကစီးရေးအရေးပါတဲ့ခရယာဘုံတောင်ကုန်းကိုအစိုးရတပ်တွေကနေစဉ်ရက်ဆက်တိုက်ခိုက်နေတယ်ဒီကနေ့မှလည်းမနေ့6နာရီခရဲကတိုက်ခိုက်နေတယ်လို့ဦးလာနန်းကပြောပါတယ်မြန်မာအစိုးရဘက်ကတော့ကေအိုကေအေကတိုက်ခိုက်မှုတွေပြုလုပ်လာတာကြောင့်လက်တုံးပြန်တဲ့အနေနဲ့ဒေတာရင်းရှင်းလင်းတဲ့စစ်စင်ရေးတွေဆောင်ရွက်ခဲ့တာလို့ပြောဆိုတာတွေလည်းရှိခဲ့ပါတယ်ဒီကန တီးပြူတာတွေရှိခဲ့ပါတယ်ခင်ဗျာ